ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုတားဆီးရဲ့အစိပ်ပိုင်းတရက်ကျိုးပမ်းမှုအဖြစ်အိန္ဒိယပြည်သူတွေဥဆောင်ကျင်းပမဲ့ Curfew Sunday တင်းနှင်းကနေတရက်အိမ်ပြေမထွက်လှူရှားမှုမှာပါဝင်ဆင်နွှဲကြဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတိုင်းပြည်ကိုဆော်ဩလိုက်ပါတယ်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းချင်းတိုးလာတဲ့နေနဲ့အမျှဒီရောဂါကူးစက်မှုကိုတထိန်သိမ့်သိမ့်သိမ့်နဲ့ယတိပြတ်စိတ်ထားပြီးတွန်းလှန်သွားဖို့အိန္ဒိယဝန်ကြီးချုပ်ကပြည်သူတွေကိုမိန့်ခွန်းပြောကြားတိုက်တွန်းလိုက်တာပါ။လက်ရှိအချိန်ထိအိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း183ခုတွေ့ရှိခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့လူလေးဦးသေဆုံးခဲ့ပါတယ်။တခြားတိုင်းပြည်တွေနဲ့နှိုင်းစာရေးအိန္ဒိယနိုင်ငံအတွက်ကူးစက်မှုနှုန်းနှက်ပါသေးပေမဲ့ဒီအရေအတွက်ဟာတကယ်ဖြစ်ပွားမှုနှုန်းကိုထင်ရှားခြင်းမရှိဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်အခုချိန်ထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဆန့်သက်စစ်ဆေးနိုင်တာအလွန်တရာနည်းပါးလွန်လှပါရယ်ဒါကြောင့်ကူးစက်မှုအရေအတွက်အလွန်တရာထိုးတက်သောရာမျိုးကိုကြုံတွေ့ရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကကြိုတင်သတိပေးထားတာပါဒီနေ့ကနေနေ့မနေ့9နိုင်ကနေ9နိုင်အတွင်းပြည်သူတွေကိုအိမ်မာနေကြဖို့တိုက်တွန်းရင်ဝန်ကြီးချုပ်မော်ရီကဒီနေ့ကနေ့တရက်အိမ်ပြေမထွက်တဲ့လှုပ်ရှားမှုဟာပြည်သူတွေအတွက်ပြည်သူတွေကဆောင်ရွက်ကြတာဖြစ်ပါတယ်For the people and by the people, Lole, Tinsa, Pyosu, Togabara. Come here.